ဘယ်လာရုစ်နိုင်ငံမှာရုရှားကဆဲချပူထွက်စီးရီးလက်ချက်မှုတွေကြာသပတေးနေ့မှာစတင်လိုက်တာဟာဒေတာရင်းတင်းမာမှုတွေပုံမကြီးထွားစေတယ်လို့ယူကရိန်းတာဝန်ရှိသူတွေကဝေဖန်လိုက်ပါတယ်။ယူကရိန်းနိုင်ငံမြောက်ဘက်ကီလိုမီတာ210လောက်ကွာဘယ်လာရုစ်နိုင်ငံမှာရုရှားကစီးရီးလက်ချက်နဲ့စီစဉ်မှာတော့ထောင်ချီတဲ့တပ်ဖွဲ့ဝင်တွေအပြင် S-400 မြေပြင်ကဝင်ရင်ပြစ်မစ်ဆိုင်းတုံးပန်စီယာလေကြောင်းရန်ကာဝေးစင်းနဲ့ SU-35 တိုက်လေယာဉ်တွေလိုအစစ်မြေလက်နက်တွေလည်းပါဝင်ပါတယ်။ရတက်လေ့ကျင့်မှုဖြစ်ဘော်တစ်ပင်လယ်မှာကီလိုမီတာ 13,000 ခရီးနေငယ်ပြီးတဲ့နောက်2014ခုနှစ်မှာရုရှားကသိမ်းပိုက်လိုက်တဲ့ခရိုင်းမီးယားဒေသဆာဗက်စတိုပိုစစ်ကမ်းကိုစစ်သည်မော6ဆင်းရရှိသွားကြောင်းကာဝေးဝန်ကြီးဌာနကလည်းအတည်ပြုခဲ့တာပါ February 20ရက်နေ့စီးရီးလေ့ကျင့်မှုတွေအဆုံးသတ်ပြီးတဲ့နောက်ရုရှားတပ်တွေပြန်လည်ထွက်ခွာမှာဖြစ်ကြောင်းလည်းရုရှားနဲ့ဘယ်လာရုစ်တာဝန်ရှိသူတွေပြောဆိုထားပါတယ်ဒါပေမဲ့လည်းတချိန်ကဆိုဗီယက်ယူနီယံရဲ့တစ်စိတ်တစ်ပိုင်းဖြစ်ခဲ့မှုတဲ့ယူကရိန်းနိုင်ငံရှိပဲချက်မှာတည့်ရံတသိန်းလောက်ချထားတဲ့ရုရှားနိုင်ငံကယူကရိန်းကိုကျူးကျော်တိုက်ခိုက်ရမှာဘယ်လာရုစ်မှာရောက်နေတဲ့တပ်တွေကိုပါအသုံးပြုမှာကိုလည်းအနောက်နိုင်ငံတွေစိုးရိမ်နေပါတယ်။ကြာသပတေးနေ့မှာပဲစီးရီးလက်ချက်မှုတွေလုပ်ခဲ့တဲ့ယူကရိန်းနိုင်ငံကတော့ရုရှားရဲ့ရေတက်စီးရီးလက်ချက်မှုတွေဟာဒေသရင်းလုံခြုံရေးကိုထိခိုက်စေတဲ့အပြည့်အမောင်းလို့ရဖြစ်ပြောဆိုခဲ့တာပါ။မစ်ဆိုင်နဲ့လက်နက်ကြီးပစ်ခတ်လေ့ကျင့်မှုတွေအတွက်ရေချောင်းတော်လာမှုတွေကိုကန့်သက်တာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ရရောက်တယ်လို့လည်းယူကရိန်းကဆွဆွဲထားပါတယ်။ရုရှားရဲ့လုပ်ရက်တွေဟာယူကရိန်းရဲ့ပင်လယ်ပြင်ဆိုင်ရာအချုပ်အခြာအာဏာပိုင်ဆိုင်မှုကိုချိန်ချောက်ရရောက်ကြောင်းလည်းယူကရိန်းကာဝေးဝန်ကြီးအလက်ဆီ ရက်စနီကော့ဖ်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။